အိန္ဒိယနိုင်ငံမှာနေစဉ်ကိုဗစ်ရောဂါကူးစက်မှုတွေလေးလအတွက်အမြင့်ဆုံးကိုရောက်နေချိန်မှာအစိုးရကကိုဗစ်တားဆီးရေးဆောင်ရွက်မှုတွေအပေါ်မှာကာကွယ်ပြောဆိုနေပါတယ်။စနေနေ့တနင်္ဂနွေ24နာရီအတွင်းကိုဗစ်အတည်ပြုလူနာ 2,000 ကျော်ရှိခဲ့ပါတယ်။ဒါဟာဖေဖော်ဝါရီ20ရက်နေ့တည်းကဆိုရင်အများဆုံးအရေအတွက်ဖြစ်တယ်လို့ Reuters သတင်းဌာနကသူတို့ရဲ့မှတ်တမ်းတွေအရပြောပါတယ်။အိန္ဒိယကျန်းမာရေးဌာနစီးရင်အရတညထဲမှာသေဆုံးသူ49ယောက်ရှိပြီးတော့ကိုဗစ်ကြောင့်သေဆုံးသူဦးရေစုစုပေါင်း 9,200 ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။ဒီလိုအချိန်မှာနိုင်ငံတော်ကကိုဗစ်ကာကွယ်ဆေးအလုံးရင်1ဘီလီယံထိုးပြီးသွားပြီဖြစ်ပြီးရွေရောက်ပြီးသူတွေအလုံးအတွက်အားဖြည့်ကာကွယ်ဆေးတွေလည်းထိုးဖို့လှုံ့ဆော်နေတယ်လို့အစိုးရကပြောလိုက်ပါတယ်။ပြီးကြတဲ့နှစ်ကစတင်ခဲ့တဲ့အိန္ဒိယနိုင်ငံရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာကမ္ဘာပေါ်မှာအကျယ်ပြန့်ဆုံးတဲ့အချိန်ကြာဆုံးလှုံ့ဆော်နိုင်တဲ့အစီအစဉ်ဖြစ်ပြီးအိန္ဒိယဟာသမိုင်းမတိုင်သည့်တရက်ကိုစိုက်ထူနိုင်လိုက်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ချီးကျူးလိုက်ပါတယ်။အတိုက်ခံတွေကတော့ဝန်ကြီးချုပ်မိုဒီဟာကာယောဂါနဲ့ပတ်သက်ပြီးစီမံခန့်ခွဲမှုညံဖျင်းခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့အိန္ဒိယအစိုးရကတော့အဲ့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပါတယ်။ကာကွယ်ဆေးတွေက80ရာခိုင်နှုန်းကျော်ကတော့ AstraZeneca ကုမ္ပဏီကအိန္ဒိယနိုင်ငံထဲမှာထုတ်တဲ့ COVID Shield ကာကွယ်ဆေးဖြစ်ပြီးတော့ကျန်တာကတော့ Covaxin နဲ့ Covax နဲ့ရုရှားကထုတ်တဲ့ Sputnik 5 Sputnik V တို့ဖြစ်ပါတယ်။ဘိုးအစိုးရကတော့နောက်ထပ်ကူးစက်မှုတွေမဖြစ်အောင်အားဖြည့်ကာကွယ်ဆေးတွေထိုးဖို့အစီအစဉ်တွေကိုအချိန်မြင့်လှုံ့ဆော်နေပါတယ်ခင်ဗျာ။